ပြီးခဲ့တဲ့စဘာဆိုက်ရာဒီမှာလက်ရက8သိန်းလောက်သာစိုက်ပျိုးနိုင်ခဲ့တဲ့ရခိုင်ပြည်နယ်မှာဒီနှစ်စဘာအထွက်အနှုန်းတွေကျဆင်းခဲ့ပြီးဆန်စဘာဈေးနှုန်းတွေစံချိန်တင်မြင့်တက်နေလို့တောင်သူတွေကပြောပါတယ်။စဘာဈေးကောင်းရလို့တောင်သူများစုကစဘာပေါ်ကလေးကရောင်းထုတ်လိုက်တာကြောင့်လက်ကျန်စဘာမရှိတော့ကြဘူးလို့လည်းရခိုင်ပြည်နယ်တောင်သူလက်သမားသမဂ္ဂကပြောပါတယ်။ဒီအကြောင်းသတင်းပေးဖို့ထားတာကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
။ရခိုင်ပြည်နယ်တွင်သဘောအဘေးအန္တရာယ်နဲ့တိုက်ပွဲတွေကြောင့်ပြီးခဲ့တဲ့နှစ်စဘာဆိုင်ရာဒီမှာတောင်သူအများစုစဘာမဆိုင်နိုင်ပဲလေကွင်းတွေကိုစွန့်ခွာထွက်ပြေးခဲ့ကြပါတယ်။ဒါကြောင့်ဒီနှစ်စဘာပေါ်ချိန်မှာတော့ရခိုင်ပြည်နယ်ရဲ့စဘာထွက်နှုန်း40ရာခိုင်နှုန်းလောက်ကျဆင်းသွားပါတယ်။စဘာထွက်နှုန်းကျဆင်းခဲ့လို့လက်ရှိစဘာဈေးနှုန်းတွေစံချိန်တင်မြင့်တက်နေတယ်လို့ရခိုင်ပြည်နယ်တောင်သူလယ်သမားသမဂ္ဂပြောခွင့်ရဦးအောင်ကျော်မြတ်ကပြောပါတယ
်။စဘာကတော့အထွေရတယ်ဒါပေမဲ့ဈေးကတော့အခုပေါ်ဆန်းဆိုရင်ကျွန်တော်တို့ဟိုဘယ်လောက်ထိရှိမလဲပေါ်ဆန်းဆိုရင်တန်တရာကိုစစ်ချစ်ပြီးနောက်ရှိတယ်စစ်ချစ်ပြီးနောက်ရှိတယ်အိမ်မထဆိုလို့ရှိရင်တော့ကျွန်တော်တို့စစ်သွင်းပြီးနောက်ရှိတယ်အဲ့ဒီဈေးကနေပြီးတော့မှကျွန်တော်တို့အခုဒီ3လကနေအတွင်းလောက်မှာဒီဈေးကအမြင့်ဆုံးပဲတော့ဒီလောက်တော့ကျွန်တော်တို့ရေခိုင်ပြတ်မှာမဖြစ်ခဲ့ဘူးအဲ့ဒါကြောင့်ကျွန်တော်တို့စပါးထက်တာတော့အရောကျက်တဲ့စပါးအထက်နှုန်းတော့ရောသွားတယ်ဒါပေမဲ့အခုရှိမှာတော့စပါးကတော့နည်းနည်းဈေးဖြည့်တယ်ပေါ့နော်
စဘာဈေးနှုန်းတွေစံချိန်တင်မြင့်တက်လာတာဟာတောင်သူလယ်သမားတွေအတွက်အားရစရာဖြစ်ပေမဲ့စိုက်ပျိုးစိတ်ကြီးမားတဲ့တောင်သူတွေမှာစဘာပေါ်ကလေးကရောင်းလိုက်ရတာကြောင့်ဈေးတက်တဲ့အချိန်ရောင်းဖို့အတွက်စဘာမရှိကြတော့ဘူးလို့လည်းဦးအောင်ကျော်မြတ်ကပြောပါတယ
်ဈေးဖြည့်တဲ့အချိန်မှာကတော့တောင်သူရဲ့ရှစ်ဆရာနှုန်းလက်ထက်မှာစဘာမရှိတော့ဘူးလေ။ဘာကြောင့်လဲဆိုတော့ဟိုတောင်သူတွေကတော်တော်ဆင်းရဲဖျက်ဖျက်မှုနေပါတဲ့အခါမှာသူတို့ကဓာတ်မျိုးဩဇာဖို့တို့ရိတ်သိမ်းရွှေလေးဇေယိတ်တို့ထွန်ခါတို့ပိုးဆက်ဖို့စီတို့ even swing ဩဇူတွေကိုသူတို့ကဟိုအကျွေးစနိုင်နဲ့ယူထားရတယ်ဆိုတော့စဘာကိုဟိုသိမ်းလို့ရကလေးကရိတ်သိမ်းလို့ပြီးကလေးကသူတို့ရောက်ရတဲ့တောင်သူကဟိုရှစ်ဆရာနှုန်းလောက်ရှိတယ်ဗျာ။ဟို20ရာနှုန်းလောက်ကပဲဟိုလက်ထက်မှာရှိလိမ့်မယ်လို့ကျွန်တော်တို့ရောက်ပြီးယူဆပါတယ
်။အခုလိုစဘာဈေးတွေမြင့်တက်နေတဲ့ရခိုင်ပြည်နယ်မှာဒီလဆန်းပိုင်းကစလို့ဆန်ဈေးတွေလည်းမြင့်တက်လာနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ပေါ်ဆန်းမွေးဆန်တိတ်ကိုအရင်က9000လောက်သာပေးရပြီးလက်ရှိမှာတော့6500အထိမြင့်တက်နေတယ်လို့ဆန်ချမ်းတိတ်ကို4000ကနေ9000အထိမြင့်တက်နေတယ်လို့ဒေသခံတွေကပြောပါတယ်။စစ်တွေမျိုးမင်းကန်ရက်ကွက်မှာနေထိုင်တဲ့ဒေါ်သိမ့်မေကအလောက်ကင်မကောင်းတဲ့ကြားထဲဆန်ဈေးတွေထပ်တက်လာမှစိုးရိမ်တယ်လို့ပြောပါတယ
်။စိတ်မကြသေးဘူး။ဒီလားအတူတူလောက်မှာပဲရှိသေးတယ်ဒါနဲ့ဆေးရုံနဲ့ပတ်သက်တာတအားကြောင့်ရပြီပါလို့ဆိုစံတေးကိုသတိကျော်တော့ရင်ဘယ်လိုလုပ်ရပဲရှိနေမှာလဲမသိဘူးတော့အဖေရောကတော့ဆိုနေတာအဲ့ဒါကအလုပ်တွေကနေမရှိတာနဲ့တအားအခက်ခဲနေကြမှာပေါ့အဲ့ဒါကြောင့်တော့အဖေတို့တော့အခုတည်းကပဲ60ရာနေနေတယ်အလုပ်လုပ်နေရတာရတဲ့အုံကမဲ့တော့မဆောက်လို့
ရခိုင်ပြည်နယ်အပြင်မြန်မာနိုင်ငံဒေသအတော်များများမှာလည်းစံစည်းနှုံးတွေမြင့်တက်နေပါတယ်တရုတ်နိုင်ငံကမြန်မာဆန်အဝယ်လိုက်နေတာမို့ဆန်ဈေးအစမတန်တက်လာတယ်လို့ဈေးကွက်တင်တင်းတွေအရာသိရပါတယ်။ရခိုင်ပြည်နယ်အတွင်းမှာတော့ဒီနှစ်စဘာထွက်နှုန်းကျဆင်းလို့ဆန်ဈေးနှုန်းတွေဆက်လက်မြင့်တက်လာနိုင်တယ်လို့စီးပွားရေးလေလာသုံးသက်သူတွေကသုံးသက်ကြပါတယ်ခင်ဗျာ
။ရခိုင်မှာစဘာအထွက်နှုန်းကျပြီးတော့ဆန်ဈေးတွေမြင့်တက်ကုန်တာကိုကိုစံကျော်ပြောပြခဲ့တာပါ။